တူတွေးသူမြင်စီစဉ်ကကြိုဆိုပါရခင်ဗျာ။ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ဟာ2010ရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ရဲ့အသံတွေကိုပြည်သူတွေကြားအောင်ပြည်သူတွေရဲ့အသံတွေကိုလွှတ်တော်မှာပက်တင်ထက်နိုင်အောင်သတင်းမီဒီယာတွေကတဆင့်ရဲရဲဝင့်ဝင့်အမျှော်မြင်ရှိရှိထုတ်ဖော်ပြောဆိုမှုတွေကြောင့်အချိန်တိုတိုအတွင်းမှာထင်ရှားလာခဲ့တဲ့အထက်လွှတ်တော်အမတ်တူဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ကျောင်းသားဘွားကဆက်လို့အမျိုးသားရေးနိုင်ငံရေးတွေနဲ့ပတ်သက်လှုပ်ရှားခဲ့ပုံအကြောင်းဦးအေးမောင်စပြောပြတာကဒီလိုပ
ါနိုင်ငံရေးကိုစိတ်ဝင်စားတာတော့ကျောင်းသားလောက်ကပေါ့ဗျာကျွန်တော်ကမွေးမြူရေးနဲ့စေကူတားရေးတက္ကသိုလ်ကပေါ့နော်ကျောင်းသားတစ်ချောင်းလုံးပါပဲကျွန်တော်ရန်ကုန်တက္ကသိုလ်မှာအနေများပါတယ်ဟိုတခိုင်စာပေနဲ့ရင်ကျေးမှုကော်မတီမှာကျွန်တော်နှစ်ဆယ်ပေါ့နော်ကျွန်တော်က6နှစ်တင်ရတာပေါ့အဲ့တော့1985ကနေ87ကျောင်းပြီးတဲ့ဖြစ်ပေါ့လေဒါနောက်ဆုံးနှစ်မတိုင်ခင်လေးမှာတော့ဒီခိုင်တဆောင်မဂ္ဂဇင်းကိုကျွန်တော်တို့စထုတ်နေကြတာပေါ့လေကျွန်တော်တို့ဒီနေ့အတွင်းမှုလုပ်ပြီးထုတ်ပြတာပါအဲ့တော့ဒီတက္ကသိုလ်ကျောင်းသားတစ်ချောင်းလုံးမှာတိုင်းသားအကုန်လုံးနဲ့တွေ့တယ်လေအဲ့တော့မိမိအင်ကိုပိတ်ပြီးကမှအခုလိုကျောင်းဝေးကျောင်းသားနေကြတဲ့ခါမှာကျွန်တော်တို့ကဒီလူမှုဘဝနဲ့ပြေဖို့ဗျာတိုင်းသားနေပြေနိုင်ငံရေးနေပြေဖို့မတိမတာတော့ရောက်ကြတာပေါ့လေဒါပေမဲ့အဲ့ဒါတွေကအဲ့ဒီကာလာတော့ကတော့ဒီနိုင်ငံရေးဆိုတာမျိုးကတော့ကျွန်တော်တို့ကရှစ်သွားလို့မှမရတာရှိုးဝဲသဘောရှိကြတာပေါ့
ငါတို့ကြောင့်သာပေါင်းစည်းတို့ရမည်မျိုးသားရေကိုကျေစုဖို
့ရေကျောင်းပြီးစားလေးမှာတော့တော်တော်လေးကိုတော့တက်တက်ကြွကြွရှိခဲ့ပါတယ်အဲ့ဒီကာလာတော့ကပေါ့နော်ကျွန်တော်တို့တကယ်ချင်းလေးဆိုရင်တော်တော်များတက်တက်ကြွကြွပါပဲအလုပ်ထဲရောက်တဲ့ကာလာ88ကာလာတော့မှတော့ကျွန်တော်ရှမ်းပြည်မြောက်ပိုင်းပေါ့နော်နမ်ခမ်းမှာရှိပါတယ်အဲ့ဒီကာလာမှာလည်းတခါနေစိတ်ဝင်စားတာရှိပါတယ်ပူပေါင်းဆောင်ရွက်မှုတွေတချို့ရှိခဲ့တာပေါ့လေ
တရောင်းရှိခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအပြည့်အဝလက်မခံလိုပေမဲ့ဒီမိုကရေစီစနစ်ကိုငြိမ်းချမ်းတဲ့နည်းနဲ့အသွင်ကူးပြောင်းလိုတဲ့ရည်ရွယ်ချက်နဲ့2010ရွေးကောက်ပွဲကိုဝင်ရောက်ခဲ့တာဖြစ်ကြောင်းဦးအေးမောင်ကဆက်ပြောပြပါတယ်
။ဟုတ်ပြီကျွန်တော်ဝန်ထမ်းဘွားကအငြင်းစားယူပြီးတဲ့နောက်မှာ2008နဲ့ပတ်သက်လို့ကျွန်တော်တို့ဆိုရင်အဲဒီကာလကလက်ခံခဲ့တဲ့အပိုင်းမှာမရှိပါဘူး။ဒါပေမဲ့လို့နော်ဒါနှစ်ပေါင်းများစွာပြဿနာကိုရှင်းမယ်ဆိုရင်တော့ငြိမ်းချမ်းချမ်းသွားမယ်။ပေါင်ထဲကလောက်ရမယ်ဆိုတဲ့အတိအကျတစ်ခုရှိတာပေါ့။အဲ့ဒါလေးနဲ့ကျွန်တော်တို့ဒီဘက်တက်ကိုရောက်လာတာပါကျွန်တော်တို့အတင်းလာခိုးကြတာပါအဲ့ဒီပုံကိုယ်တွေကျွန်တော်တို့ကျေးဇူးတင်ပါတယ်အဲ့ဒီနောက်မှာဒီနိုင်ငံရေးနေထိုင်မှာရှေ့ကရှိပြီးသားပုံကိုယ်တွေကတွေးခိုးသွားကြတဲ့အခါမှာကျွန်တော်တို့ကသွားမှန်းမသိသွားမှန်းမသိပေါ့နော်ဒါကျွန်တော်တို့စုပေါင်းသွားလိုက်ကြတာအခုထိခီရောက်လာခဲ့တဲ့ပုံပဲရှိပါတယ်ဗျာ
ဒေါက်တာဦးအေးမောင်ဟာ2010ရွေးကောက်ပွဲမှာစစ်တွေမဲဆန္ဒနယ်ကဝင်ရောက်ရှင်းပြအနိုင်ရရှိခဲ့ပြီးအမျိုးသားလွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်ပြည်သူတွေရဲ့အခက်အခဲတွေကိုလွှတ်တော်ထဲမှာပုံမှန်လင်းလင်းထောက်ပြဆွေးနွေးနေသလိုပြည်တွင်းပြည်ပသတင်းမီဒီယာတွေရဲ့မေးမြန်းမှုတွေကိုရဲရဲဝံ့ဝံ့ဖြေကြားနေသူတို့အဖြစ်အများကလေးစားအသိမှတ်ပြုခံရသူဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသားပြည်လည်တင့်မြတ်ရေးအခက်အခဲပြဿနာတွေကိုဖြေရှင်းရမှာတိုင်းရင်းသားအခွင့်အရေးတန်းတူညီမျှမှုကိုမျက်ကွယ်ပြုလို့မရနိုင်သလိုတိုင်းရင်းသားတွေနဲ့ယုံကြည်မှုပြည်လည်တည်ဆောက်ရေးအတွက်တက်မတော်ကိုပါအခြေခံကစတင်ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့လည်းဦးအေးမောင်ကထောက်ပြပါတယ်
ကျွန်တော်တိုင်းသားချင်းချစ်ချင်းမှုစိတ်ဓာတ်ပြည်တော်စုစိတ်ဓာတ်နဲ့ရှိနေဆိုရင်တက်မတော်ကိုတောင်းပါလေ။ဒါပြည်တော်စုတက်မတော်ဖြစ်ဖန်တီးပေးကြမှာပါ။အခုဆိုရင်ခင်ဗျားတို့ကျွန်တော်ပြန်သုံးသပ်လို့ရှိရင်တရင်ဆိုရင်ဗိုလ်မှူးကြီးအထက်မှာစိတ်မရှိဘူး။ကိုတော့ကဗိုလ်ချုပ်ဆိုးကြတော်လို့ချစ်ရတာပဲလေ။ဒါပေမဲ့အခုကြတော့တိုင်းသားချင်းမှာဗျာဗိုလ်ချုပ်အဆင့်ရှိတဲ့ပုဂ္ဂိုလ်ရှားပါတယ်။အဲ့တော့ဗမာကြီးပဲရှိတဲ့ဗမာတက်မတော်မှာဖြစ်ပေါ်လို့တာပေါ့။တိုင်းသားပြည်တော်စုတက်မတော်ဖြစ်အောင်ဗမာစိုးနိုင်ငံတို့ကာကွယ်ရေးကိုစတင်ဆောက်ဖို့လုပ်မယ်။အဲ့လိုလုံးဖပဲခုနလိုတိုင်းရင်းသားဒေသမှာရှိတဲ့ပြဿနာတွေကိုရှင်းတဲ့အခါမှာဆိုပါလို့ဗျာခုနကတနက်ကန်တိုင်းရင်းတွေရှိတယ်။ကချင်တို့နော်ဒါရှင်းလို့ရှိတာပဲ။အဲ့လိုရှင်းပြနေတဲ့မှာရှင်းတဲ့နက်ကန်တိုင်းကိုထားလိုက်၊ရှမ်းမှာရှမ်းကိုထားလိုက်၊ကြားမှာကြားကိုထားလိုက်၊ရခိုင်မှာရခိုင်ကိုထားလိုက်ပေါ့နော်။ပြီးတော့တက်ကြီးတွေအကုန်လုံးကနိုင်ငံတော်ကာကွယ်ရေးပေါ့နော်။ဒါတိုင်းရင်းသားတွေကိုရင်ဆိုင်ဖို့မဟုတ်ပေ။ပြည်သူကိုရင်ဆိုင်ဖို့တတ်မလို့မဟုတ်ပေနဲ့။နော်ဒါပြည်ပရန်ကိုကာကွယ်မဲ့တတ်မလို့တည်ထောင်တာဒီမိုကရေစီနိုင်ငံနဲ့ဆွေးနွေးညီအောင်ထားပေးမယ်။တိုင်းရင်းသားတွေရဲ့လက်ရှိဖြစ်တဲ့ကြံစည်ပုံကကျွန်တော်တို့ဟို1948နောက်ပိုင်းပေါ့နော်လွန်လာရေးယူကရိန်းပိုင်းကကျွန်တော်တို့ကတိုင်းရင်းသားတွေအကုန်လုံးဟာဟိုအရှုတ်ချလက်ပတ်တလို့လေကိုပိုင်းကြတန်းခွင့်ကိုပိုင်းအရှုတ်ခွင့်တောင်းခွင့်ကြတာပေါ့အဲ့တော့ပြည်တော်စုစစ်စစ်နော်ဆိုလိုကဒီအမေရိကန်လိုမတော်ရင် level ပေါ့ဗျာဒါတိုင်းရင်းသားတွေအကုန်လုံးဟာအသွေးရင်းသားရင်းတွေဖြစ်တယ်မိမိတို့တိုင်းပြည်သားကြီးပြည်နယ်ကိုမိမိတို့ဖွံ့ဖြိုးတိုးတက်အောင်လုပ်ကြအဲ့လိုအေးတူပူမျှဖို့ဗျာဒီနိုင်ငံရဲ့အခြေလွတ်လပ်မှုနဲ့ပေးမယ်ကြောင်စုဆိုရလေရှိမယ်ပြည်နယ်တိုင်းဒေသကြီးကိုဖွံ့ဖြိုးအောင်လုပ်ပေးနိုင်မယ်မိမိပြည်နယ်ဆိုရတွေကိုလည်းဖန်တီးပေးနိုင်မယ်ဆိုပါတော့အုပ်ချုပ်ခွင့်ကိုပေးမယ်တပ်ထိုင်ခွင့်ကိုပေးမယ်ဆိုတော့ကဗျာတိုင်းဒေသကြီးတစ်ခုပြည်နယ်ကထွက်တဲ့ပြန်စားတအကုန်လုံးနေမှာလောက်ကိုပြည်ထောင်စုကကြီးပေးနိုင်ကိုယူတော့တိုင်းဒေသကြီးဖွံ့ဖြိုးဖို့အတွက်တိုင်းဒေသကြီးပြည်နယ်အစိုးရကိုပေးတင်တာကိုပေးရမယ်ဥပဒေကြောင့်ဗျာဥပမာ50ရာခိုင်နှုန်းပေးမလား25ရာခိုင်နှုန်းပေးမလားအဲ့ဒါမျိုးပေါ့ဗျာကျွန်တော်ကရခွင့်ကအစားကိုလေညီမျှခွင့်လေးကိုပေးနိုင်မယ်ဆိုရင်ကျွန်တော်ထင်ပါတယ်ညီညွတ်ညှက်တဲ့ပြည်ထောင်စုကြီးဖြစ်လာမှာပါ
ဦးဝေးမောင်ဟာပြည်ပြင်းနဲ့ပြည်ထောင်စုနိုင်ငံတစ်ခုပေါ်ပေါ်ရေးအတွက်မဆုံးမနစ်ကြိုးပမ်းဆောင်ရွက်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ပြောပြပါရယ်။အနာဂတ်အစီအစဉ်တွေနဲ့ပတ်သက်လို့သူဆက်ပြောပြတာကဒီလိုပါ
။ Democracy Smith ဆိုတာကတော့အေးတူပူများလွတ်လပ်လပ်လေနိုင်ငံသားတူရဲ့မူလအခွင့်အရေးကိုရပ်ပန့်ခွင့်ရှိအောင်ကျွန်တော်တို့ကပြည့်ပြမှာပေါ့။အဲ့တော့ကျွန်တော်တို့ဟာလွတ်လပ်ချင်းချင်းညှချင်းညီမျှချင်းပေါ့နော်တရားမျှတချင်းတော့အကုန်လုံးရဖို့အတွက်အတိအကျတော့တရားဥပဒေစိုးမိုးရေးလိုတာပေါ့ကျွန်တော်တို့လွတ်တော်ကဘလောက်ပဲဥပဒေအကောင်းတွေကိုပြည်သူ့ကိုယ်စားပြဋ္ဌာန်းပြဋ္ဌာန်းနေအုပ်ချုပ်တဲ့အစိုးရကဒီဥပဒေနဲ့လျော်ညင်အောင်မကျင့်သုံးရင်လည်းပဲပြည်သူတွေကအကျိုးခံစားခွင့်မရနိုင်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ဗမာပြည်တနံတရားမှာဒီမှပြည်နယ်မခွေပေးနဲ့လေနိုင်ငံသားတူရဲ့မူလအခွင့်အရေးဟာစက်ပိုင်ခွင့်တွေဟာဒီမိုကရေစီနိုင်ငံဒီမိုကရေစီကျင့်တဲ့အရင်ကျွန်တော်တို့ပြောဆိုနိုင်ကြမယ်ဆိုရင်အဲ့ဒီခီကြီးကိုရောက်နိုင်မယ်ဆိုရင်ကျွန်တော်တို့မှအခုလိုဟိုကိုယ်ကြားနေတဲ့စစ်တပ်ပေါ့နော်ဒါဟိုတိုင်းရင်းသားချင်းမယုံကြည်တဲ့စစ်တပ်လေးတွေကြောက်ကြောက်သွားမှာပါကျွန်တော်တို့ကတော့ဗျာဟိုလေ55ကျော်ပါပြီဆိုတော့ကျွန်တော်တို့ဒီကာလာလေးတစ်ခုကိုဖြတ်ဖြတ်ကြည့်ရတဲ့ခါမှာလေကျွန်တော်တို့ကနှစ်ပေါင်း30ကျော်လောက်ကကျွန်တော်တို့ဟာနိုင်ငံရေးကိုတတ်ခဲ့တာကိုနိုင်ငံရေးသမားတွေဟာအကုန်လုံးအတန်းကြီးကိုဖျက်ဆီးတဲ့လူတွေလိုပဲပုံသွင်းခဲ့တဲ့ခီကြီးမှာကျွန်တော်တို့ရဲ့ចောင်းသားဘဝကိုဖျက်ခဲ့ကြတာကိုဆိုတော့ခုဟိုနိုင်ငံရေးသမားတွေနိုင်ငံရေးလုံမဲ့ပုဂ္ဂိုလ်တွေအကုန်လုံးဟာအတန်းကြီးကိုလမ်းကြောင်းမှန်ကိုရောက်စေခြင်းလို့ဖွံ့ဖြိုးတိုးတက်စေခြင်းလို့ဆိုရက်စိတ်ဓာတ်တွေကခုရနေကြပြီလေအဲ့တော့ဟိုနိုင်ငံရေးစင်တာတွေကိုဖြစ်အောင်နိုင်ငံရေးသမားတွေဟာအတန်းကြီးကောင်းဖို့အတွက်ဘလို့ဥဆောင်နိုင်ကြမလဲဆိုရက်ခီကြီးကိုရောက်မှာမလို့လေကျွန်တော်ထင်တယ်အနာဂတ်မျိုးဆက်တွေအတွက်ဆိုရင်ကျွန်တော်ဟာလမ်းကြောင်းလေးတစ်ခုကိုတည်ပြီးနိုင်ခဲ့မယ်ဆိုရင်ပေါ့နော်ဟိုကျွန်တော်တို့ခုသွားတဲ့လမ်းကြောင်းဟာဟိုဆေးလက်ကြိုင်ကြမယ်ငားလက်ကြိုင်ကြမယ်နှစ်ပေါင်း20လောက်ကြိုင်ကြမယ်လေကျွန်တော်တို့ဟို60 60 zone color တီးပေါ့ဗျာဒီကဏ္ဍကမဆိုပါကျွန်တော်တို့ကတော့ဒီတော်စုကြီးကောင်းဖို့အတွက်လေကျားရကဏ္ဍကတော့တက်နိုင်သေးသေးပေါ့နော်ကြမ်းရှိတဲ့မြတ်ကလာပနပေါ့နော်ဆောင်ရွက်သွားဖို့လို့ညွှန်းမှန်းထားတာပေါ့ဗျာဒါပေမဲ့ဆန်းဆောင်ခွင့်ရှိမရှိကတော့ကျွန်တော်တို့ပြည်တော်စုရဲ့ကံကြမ္မာကျွန်တော်တို့ရဲ့ကံကြမ္မာပေါ့နော်ကျွန်တော်တို့ခေတ်ကလာရဲ့လူအဖုံပေါ့မှာပြေးသွားမှာပေါ့
ရခိုင်တိုင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးအေးမောင်ရဲ့တွေးမြင်တွေကိုကောက်နှုတ်တင်ပြခဲ့တာပါအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းလိုက်ပါစေနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ